တမရော်ဝေဖန်တန်ကြားထုတ်ခဲ့တဲ့တောင်တို့မျိုးဆက်တန်ကြားအဖွဲ့ကိုနောက်ထပ်ထောင်တစ်နှစ်ချမှတ်လိုက်တာနဲ့ပတ်သက်လို့အခုလိုလွတ်လပ်စွာပြောဆိုခွင့်ကိုချိန်ပါနေတာကိုအစိုးရအနေနဲ့တစုံတရာဖြည့်ရှင်းပေးတဲ့နယ်ဆိုတဲ့ရှင်းနေရုံနဲ့တက်ကြွလှုပ်ရှားသူတွေရဲ့အမြင်ကိုပြောပြချင်ပါတယ်။ကျွန်မအင်တာနက်ထုံးမှာ တမရော်ကတရလိုလုပ်ပြီးတရားစွဲဆိုထားတဲ့တောင်တို့မျိုးဆက်တန်ကြားအဖွဲ့ကအဖွဲ့ဝင်၃ယောက်ကိုဒီကနေ့ဇွန်လ၁၀ရက်နေ့မှာဖြာပုံခရိုင်တရားရုံးကပုံမှန်900ကကြီးနဲ့တောင်တန်တစ်နှစ်အမိန့်ချမှတ်လိုက်ပါတယ်။၂၀၁၉ခုနှစ်တချံကာလတန်ကြားထိုးဖြိုဖြိုတဲ့အထဲမှာတမရော်ကိုဝေဖန်တာတွေပါတဲ့အတွက်နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန်900ကကြီးနဲ့စက်သွေးရေးဥပဒေပုံမှန်66ကဟာကြီး jang ya ma phit tin mu lo thong no myo set tan cha apwe ye amu ma lai pa saung yet khe bu de taya lot do shin ni do san san mi ga pyo ba de
ဥရိကြောင့်ရမဖြစ်တင်ဘူးဆိုတာဆီယမလေးဒီဘက်ကမယန်းကုန်းမြို့နယ်မှာဆွဲစင်ကရောဗုဒ္ဓတော်မြို့နယ်မှာဆွဲစင်ကရောဆီယမကမယန်းကုန်းမြို့နယ်မှာဆီယမကိုပြီးသားအမေမချခင်လုံးရတယ်ရပေါ့နော်အဲဆီယမကစစ်နေတဲ့ကာလမှာလေဒီလိုဆွဲဖို့မသိမှာဘူးပေါ့အမေအရသဘောတရားရပြောမှာမဟုတ်ဥရိရကိုဆွဲလို့မရတာအဲ့ဒီမှာတင်တဲ့တက်တေကံအချောက်ထားတယ်ဒီအမျိုးစားကတမျိုးတည်းပဲတမျိုးတည်းဟိုပဲအဲ95ကကြီးနဲ့60ကျောက်ကကြီးအဲမယောင်းကဆွဲတဲ့အမှုမှလည်းပဲအမှုနှစ်မှုမှလည်းပဲတင်းတဲ့တက်တေကံ၆ထားတည်ဒီတမျိုးလေအဲ့တော့ဒီဥစ္စာတော့ရင်လုံးဝတရားမျက်တာမှုလုံးဝမရှိပါဘူးဥပ္ပင်းနဲ့လုံးဝမညီညွတ်ပါဘူးလို့တမရောကတရားဆွဲဆိုတော့အမှုမှန်နဲ့မြသည်ဘာချွင်းကျက်နယ်မှာဘာဥပ္ပေအာနေကျက်နယ်ဘာဥပ္ပေချွင်းကျက်နယ်မှာဆရာမတို့ဘက်ကိုဒီဘက်ကိုလှစ်ပေးတယ်ပေါ့နော်ဥပ္ပေကိုကိုးကားပြီးတော့မှအဆုံးဖြတ်တယ်ဆိုတာမရှိဘူးအဲ့ဒါကဘာရင်ဥရင်းနဲ့ညဖူးမူရတဲ့ကတော့လူခွေလည်းလုံးဝချိုးပေါက်ခံနေရတာအဲ့ဒီလိုချိုးပေါက်ခံနေရတာဖြစ်ပါရဲ့နဲ့လူခွေချိုးပေါက်ခံနေရတာလည်းဖြစ်ပါရဲ့နဲ့ဥရင်းနဲ့လည်းလုံးဝကိုမညီညွတ်ပါရဲ့နဲ့ဆရာမတို့ကိုဒေါင်းတို့မျိုးဆက်တန်ကြအဖွဲ့ကိုကယ်မဲ့လို့မရှိဘူ
းဒေါင်းတို့မျိုးဆက်တန်ကြအဖွဲ့ဝင်တွေကိုဆွဲဆိုထားတဲ့အမှုကတတိကံဥပဒေနဲ့ညီညွတ်ပဲတင်းစီထားတဲ့အထောက်အထားတွေကိုအခြေခံပြီးတော့ဆွဲဆိုထားတာဖြစ်တယ်လို့ဒေါက်ဆာဆန်းမင်းကဆိုပါတယ်အမှုတစ်ခုအပေါ်မှာတရားရုံးအများကြီးကပြစ်ဒဏ်တွေထပ်ဆင့်ချမှတ်နေတာကမတရားမှုတစ်ခုကိုထပ်ဆင့်လှုပ်ဆောင်နေတာဖြစ်တယ်လို့လူအခွင့်အရေးလုပ်ငန်းတွေဆောင်ရွက်နေတဲ့အတန်းအဖွဲ့ကမောင်ဆောင်ခါကတုံ့ပြန်ပါတယ်။ဒီကိစ္စတွေကိုလက်ရှိအစိုးရအနေနဲ့ကြားဝင်ဖြေရှင်းသင့်တယ်လို့မောင်ဆောင်ခါကဆိုပါတယ်
။ပြည်လုံးမှုတစ်ခုရဲ့မှာလည်းဒီတရားရုံးဘုံခုနှစ်ရုံးလောက်မှာတရားစွဲထားတဲ့ကိစ္စကလုံးဝမမြတ်တော့ဘူး။အဲ့ဒီပုံမှာမှဒီခုနကပြစ်ဒဏ်တွေကလည်းဒီလိုမျိုးတစ်နှစ်တစ်နှစ်ခွဲပြီးအဲ့လိုကြီးထားတဲ့အခါမှာသူတို့ကထောင်ထဲမှာအနည်းဆုံး10နှစ်တက်မနေပေါ့နော်အဲ့လိုထောင်ထဲမှာနေရနိုင်တယ်။နေရတရားရုံးနေရလေရန်ကုန်မှာအရင်ထပ်ပြီးသားအမိတ်နေပြစ်ဒဏ်တွေကိုဟိုပြည်ရင်ကြောင်းလည်းပြီးချရင်မှာမဟုတ်ဘူးလို့ကျွန်တော်တို့ထင်တယ်ပေါ့။အဲ့ဒါကြတော့သူတို့ရဲ့ဒီလိုမှုတစ်ခုအတွက်ဒီလိုမျိုးတရားရုံးပိုင်းဟိုတရားရုံးပေါင်းစုံမှာအမှုတွေကြီးကျွန်တော်ဖွင့်ပြီးတော့အမိတ်နေပြစ်ဒဏ်တွေတရိုက်တရိုက်ချနေခြင်းဟာဒါမတရားမှုပေါ်မှာနောက်ထပ်မတရားမှုဖြစ်နေလို့ပဲကျွန်တော်တို့ကမြင်ပါရတာ။ဆိုတော့ဒီကိစ္စကိုကျွန်တော်နေဟိုပြောချင်တာကတော့ဒီလက်ရှိဒီသူရနေတဲ့ဝင်ရောက်ကန်တယ်ဖြစ်နေလို့ထင်တယ်။ဘာလို့လဲဆိုတော့ဒီအမှုကြီးတရားဆွဲဆိုတာတွေကစစ်တမတော်ကနေတိုက်ရိုက်တရားဆွဲဆိုတာဖြစ်တဲ့အခါကျတော့ဒီလိုမျိုးဒီတန်ချက်ကိပေါ်မှာဒီတမတော်ကနေပြီးတော့ဒီလိုခင်းအာရမဖြစ်နေပြီးတော့တရားဆွဲဆိုတာတွေကိုအစိုးရဘက်ကနေဝင်ရောက်ဖြေရှင်းပေးတာညှိနှိုင်းဆောင်ရွက်ပေးတာမျိုးကြီးလုပ်မယ်ဆိုရင်တော့ဒီဟာကပြီးတော့အကောင်းမွန်လိမ့်မယ်ကျွန်တော်မြင်ပါတယ်ခင်ဗျာ
ဒီမိုကရေစီနီးကျရွေးချယ်ခဲ့တဲ့လက်ရှိအစိုးရလက်ထက်မှာလွတ်လပ်စွာပြောဆိုခွင့်အပေါ်တရားစွဲဆိုမှုအများဆုံးအဖွဲ့အစည်းကအစိုးရအဖွဲ့ဖြစ်ပြီးတော့တပ်မတော်ကတော့ဒုတိယအများဆုံးဖြစ်တယ်လို့အတန်းအဖွဲ့ကထုတ်ပြန်ထားပါတယ်လက်ရှိဒီကိုဗစ်ကာလမှာလွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်ပြီးအင်တာနက်တွေပိတ်တာဝက်ဘ်ဆိုက်တွေကိုကြည့်လို့မရအောင်လုပ်တာတွေအပြင်သတင်းမီဒီယာသမားတွေကိုအကြမ်းဖက်တိုက်ဖျက်ရေးဥပဒေနဲ့အရေးယူဆောင်ရွက်တာတွေထပ်တွေ့လာရတယ်လို့လူအခွင့်အရေးအဖွဲ့တွေကပြောပါတယ်။ကိုဗစ်ကာလမှာလွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်လို့အရေးယူဆောင်ရွက်တာတွေကလျှော့မသွားဘဲဆက်ရှိနေတုန်းပဲဖြစ်ပေမဲ့ဆန္ဒပြပွဲတွေလုပ်လို့မရတာကြောင့်ဒါနဲ့ပတ်သက်ပြီးအရေးယူတာတွေတော့ရော့ကျလာတယ်လို့ဆိုပါတယ်။ကျမအင်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။